ကျေးဇူးတော်ရှင်ဆရာတော်ရှင်လူမြတ်ကြီးဗျာယနေ့ညသာသနာတော်နှစ်2565နှစ်ကောဇာတက်တဲ့1383ခုနှစ်တဘောရက်လပြည့်ကျော်9ရက်ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ22ရက်အင်္ဂါနေ့ညဓမ္မဒါနာကုသိုလ်ရှင်များဖြစ်ကြသောမိဘများအားမူတား၍ရန်ကုန်မြို့နှင့်ဦးတင်ငွေဒေါ်ဆောင်ဆန်းဦးသာမောင်ကျော်စိုးဟန်ဒေါက်တာတတ်ထားတင်တမီမတ်အေချမ်းမိုးမြတ်သွေးစီရောင်းဝယ်ရင်မိသားစုတို့မှဆင်ရင်ကျင်းပါပြုလို့အပ်သောအွန်လိုင်းဓမ္မတွင်လည်းဆက်လင်၍ကျေးဇူးတော်ရှင်ပါမောက်ခန့်ချုပ်ဆရာတော်ဖျားကြီးမှတရားဒေသနာတော်များဟောကြားချင်းမြေပေးသနာတော်မူပါယံဖျားကြီးတော်ကျေတော်ဆုံးဥခိုင်း၍ယုတ်သေးစွာလျှောက်တာပါသည်ဖျား
သာသနာတော်နှစ်2565နှစ်ကောဇာတက္ကရ1383ခုနှစ်တို့ရလာပြီချောခொနည်း2022ခုနှစ်ဖေဖော်ဝါရီလ22ရက်အင်္ဂါနေ့၌အွန်လိုင်းမှာဟောကြားအပ်သောသံဃာနှင့်နိဗ္ဗာန်အပိုင်း၄တရားဒေသနာတော်သံဃာကထွက်ဖို့နိဗ္ဗာန်သွားဖို့အနည်းဆုံး180ရှိတဲ့ထင်မယ်ဉာဏ်နဲ့ပတ်သက်တဲ့150ကဒိဋ္ဌိဝိသုဒ္ဓိဆိုတာကိုအကျဉ်းအဖြစ်ရှင်းပြပေးပြီဒိဋ္ဌိဝိသုဒ္ဓိဖြစ်အောင်အတ္တမောဟဘူမိလို့ခေါ်တယ်ကိုယ်စိတ်ထဲမှာမတွေးမဝေးဖြစ်သွားသည့်တိုင်အောင်ရှုံးနေနိုင်ကိုရှင်းလင်းပြသစွာခွဲခြားသိမြင်နိုင်ဖို့အတွက်ကြိုးစားအထောက်အကူမှာဖြစ်တယ်ရှုံးနေမှတပါတရဝါဆိုတာမရှိဘူးတကယ်ရှိတာကရှုံးနေတာနှစ်မျိုးသာဖြစ်တယ်ထင်းနေတာကတရဝါလို့ထင်းနေတယ်အဲ့ဒီအထင်းအမြင်တွေပျောက်သွားအောင်တချို့ယုံနဲ့နေကြတော့သင်မသိနိုင်တာဖြစ်တယ်အဲ့တော့ဒီကနေ့သင်ရမယ်ဆိုလို့ရှိရင်လည်းခန္ဓာ၅ပါးအကြောင်းသင်ရမယ်အာရဏ၁၂ပါးအကြောင်းသင်ရမယ်ပြီးတော့သစ္စာ၄ပါးအကြောင်းဣန္ဒြေ၂၂ပါးပရိစ္ဆေသုပ္ပတ်ဆိုတာဒီလိုခေါ်တဲ့ကျင့်သေးကြရမယ်ကွင်းမှာရှိတဲ့ထီချက်လက်တွေကိုရှုစွာသင်ကြရသင်ပြီးပြီဆိုတဲ့အခါကျတော့ပညာရဲ့မူလဖြစ်တဲ့မူလဆိုတာအခြေခံဖြစ်တဲ့သီလဝိသုဒ္ဓိစိတ်တဝိသုဒ္ဓိနှစ်ခုကိုပြိပိတ္တနမရရှိအောင်ကြိုးစားအထောက်ပြီပညာတရိရလို့ခေါ်တယ်ပညာကိုတည်းဖြစ်တဲ့ထေရဝိသုဒ္ဓိကစတဲ့ဝိသုဒ္ဓိ၅ပါးကိုအဆင့်လိုက်အဆင့်လိုက်ရှင်းတော်လောက်အောင်ဖြစ်တယ်ပထမဆုံးရှင်းရမှာတော့တရားဆိုတာမရှိဘူးယုံနဲ့နဲ့နှမျိုးသာရှိတယ်ဆိုတဲ့အသည့်ကိုဆွဲဆွဲမြဲမြဲကြီးသိတော့အဲ့ဒီကိုပဲကြည့်လိုက်ကြည့်လိုက်ဘယ်ရာကိုပဲကြည့်လိုက်ကြည့်လိုက်တရဝါဒီကြည့်လိုက်လို့ရှင်တရဝါဆိုတာမဟုတ်ဘူးယုံနဲ့နဲ့နှစ်ခုတည်းသာရှိတယ်ဆိုတာတွေ့ဝေမှုမရှိဘဲနဲ့တကယ်ကိုရှင်းလင်းပြသားဆိုတာမြင်သိထအောင်သင်ယူမှတ်သားပြီးတော့လေ့လာကြအောင်မှာဖြစ်တယ်အဲ့တော့ဒီထဲမှာအကုန်လုံးမပြောတော့ဘဲနဲ့ပေါ်လွင်ထင်ရှားတာလေးတွေကိုတခုပြောကြည့်အောင်လူတွေအနေစဉ်နဲ့အသက်ရှူနေတာပြောလိုက်ရင်လေးဆိုတဲ့ဝါယောဓာတ်တခုတည်းလို့ဒီလိုထင်အောင်ထင်လိုက်မဟုတ်ဘူးအသက်ရှူသွင်းနေတဲ့လေးဟာရုပ်ရှိခုရဲ့အဖွဲ့အစည်းဖြစ်တယ်အဲ့ဒီလေးဟာရုပ်ရှိခုနဲ့ဖွဲ့စည်းထားတယ်ဆိုတာကိုစတင်ပြီးတော့သိရှိအောင်လုပ်ကြည့်အဲ့ဒီမဲ့ဝါယောဓာတ်ကလွန်ကဲနေသည့်အတွက်ကြောင့်လှုပ်ရှားသွားလာတာဖြစ်တယ်။ဒ ပထဝီဓာတ်လည်းရှိတယ်အာဘောဓာတ်လည်းရှိတယ်တေဇောဓာတ်လည်းရှိတယ်အဲ့တော့လေးထဲမှာအကုန်ရှိတယ်ပေါ့အဲ့တော့ဒီကိုအတ္တပတ္တလို့ပါဠိလိုခေါ်တဲ့ထွက်လေဝင်လေအဲ့ဒီထွက်လေဝင်လေမှာထွက်လေဝင်လေဟာဘာကြောင့်ဖြစ်တာတုံးဆိုစိတ်ကြောင့်ဖြစ်တယ်ဒါကြောင့်မို့စိတ်မရှိတော့ဘူးလူတယောက်ဟာသိဆုံးသွားပြီဆိုလို့ရှိရင်ဝိညာဉ်ချုပ်သွားပြီတဲ့ဆိုတော့ထွက်လေဝင်လေမရှိတော့ဘူးလေအသက်ရှင်နေတဲ့အချိန်မှာထွက်လေဝင်လေရှိတာအသက်ရှင်နေရရှိတာတောင်မှတခါတည်းရန်အစိတ်သင်လို့မိမောနေတဲ့ပုဂ္ဂိုလ်တွေမိခင်ဝမ်းထဲမှာရှိနေတဲ့ပုဂ္ဂိုလ်တွေရှင်နစ်သွားတဲ့ပုဂ္ဂိုလ်တွေထွက်လေဝင်လေပြတ်သွားတာတွေရှိသေးတယ်မိမောသွားလို့ရှင်လည်းထွက်လေဝင်လေရက်သွားတာသေးတယ်နောက်တမာရိစွာကောင်းလို့သရုတ်သဇံဝင်စားနေပြီဆိုရင်လည်းထွက်လေဝင်လေရက်သွားတာသေးတယ်အသက်ရှိတော့လဲထွက်လေဝင်လေစိတ်ရှိတော့လဲထွက်လေဝင်လေဖြစ်စေနိုင်တာလေရှိသေးတယ်ပေါ့နော်ကဲရိုးရအားဖြင့်ကြည့်မယ်ဆိုလို့ရှိရင်ထွက်လေဝင်လေဟာစိတ်ကြောင့်ဖြစ်တဲ့စေတသာယုတ်တာဖြစ်တယ်ရှုပ်ဆိုဒီမှာဘယ်တော့မှတခုတည်းမှမရှိဘူးရှုပ်ဆိုဒီမှာအပေါင်းအစုနဲ့သာရှိတယ်ဆိုတာကိုစစမြင်မြင်မှတ်ထားရအောင်သက်ရှိတဏ္ဍာမဖြစ်စေသက်မဲ့တဏ္ဍာမဖြစ်စေသမေတ္တနာမဆိုရင်ရုပ်ရှိခုအပေါင်းသရှိတဏ္ဍာမဆိုရင်ရုပ်ကိုခုအပေါင်းအဲ့ဒါတော့ရေဝင်ရအဖြစ်မှတ်ထားဖို့လိုတယ်သရှိတဏ္ဍာမရုပ်ကိုခုအပေါင်းရှိတယ်ဇီဝိတထည့်ပြီးတော့ကိုခုအပေါင်းအဲကမ္မဇာယုတ်တွေနဲ့ပတ်သက်ပြောအဲ့ဒီမှာနေ့စဉ်ရှူဆိုင်နေတဲ့အတ္တပတ္တတဆိုရဲဝါယောဓာတ်လေးဟာစိတ်ကြောင့်ဖြစ်ပြီးတော့ဒုရယတဏ္ဍမှာတမအားဖြင့်ထွက်လေဝင်လေလို့တမျိုးတည်းပြောပြမယ်လို့ရှုပ်ရှိခုရှိတယ်ဆိုတာရှားကြည့်ရအဲ့ဒီလှုပ်ရှားနေတဲ့သဘောလေးကတော့ဝါယောဓာတ်ရဲ့သဘောပဲအဲ့လှုပ်ရှားနေတဲ့လေလေးကနာသီးပြားကိုလာထိသွားတာထိသွားတယ်လို့ဆိုတာထိနိုင်တာဟာထိနိုင်လောက်အောင်သိနိုင်လောက်အောင်မာတဲ့သဘောလေးပါလို့ပထဝီဆိုလည်းရှိတယ်အော်လေးထဲမှာပထဝီရှိတယ်ပထဝီဆိုတာမာတဲ့သဘောကိုပြောတာနောက်တစ်ခါအဲ့ဒီထဲမှာအငွေးတွေဘာတွေနဲ့ဖြစ်နေတယ်ဝါယောဆိုတာအာဘောဆိုတာလည်းရှိတယ်ထွက်လေဝင်လေလေးကပူတယ်အေးတယ်ဆိုတာစမ်းသပ်ကြည့်လို့ရနိုင်တယ်အဲ့ဒါကတေသောအဲ့တော့လေးလေးမှာဝါယောလွန်ခဲ့နေတဲ့ဓာတ်လေးပါဝါယောရဲ့ပထဝီရဲ့တေဇောရဲ့အပထဝီရဲ့အာဘောရဲ့တေဇောရဲ့ဒီရှုလေးဝိုက်ရှုဆိုင်နေတဲ့ထွက်လေဝင်လေတဲ့မှာအတ္တကြီးလေးပါရှိတယ်မျက်စိနဲ့မြင်ရတဲ့အစင်းယုတ်ဆိုတာလည်းရှိတယ်အနံ့ဆိုတာလည်းရှိတယ်အရသာဆိုတာလည်းရှိတယ်မှုံမွားနေလို့သာဒါရိအကုန်လုံးဟာယောနေတာနဲ့ထင်ရှားတာပဲกว่าတယ်အဲ့ဒီဝဏခန္ဓာမျက်စိနဲ့မြင်လို့ရတဲ့ဟာဝဏရူပယုံလို့လည်းခေါ်တယ်တူတူပဲနှာခေါင်းနဲ့နမ်းရှုလို့ရတဲ့အနတ်လျှာနဲ့ရဲလို့သိရတဲ့အရသာထပ်ဆင့်ပြီးတော့ရုပ်ကိုထုံနိုင်တဲ့ဩဇာတက်အဲ့တော့ဓာတ်ကြီးလေးပါရဲ့ဝဏကဏ္ဍရတ္တဩဇာဆိုတဲ့ဒီရုပ်လေးခုရဲ့ပေါင်းလိုက်ရင်၈ခုအဲ့ဒီ၈ခုက သက်ရှိပါပဲဖြစ်ဖြစ်သက်မဲ့ပါပဲဖြစ်ဖြစ်ဘယ်တော့မှခွဲခြားပြီးတော့သွားလို့ခွဲခြားလို့မရဘူးခွဲထားလို့မရဘူးရှော့လို့မရဘူးလို့ဆိုလို့လေအလုံးအမြဲတမ်းစုပြီးတော့ဖြစ်နေတယ်အဲ့ဒါကိုစပိမဩဇာဓမ္မကယုတ်လို့ခေါ်တယ်ဩဇာလင်းရှိခုမြောက်ဖြစ်တဲ့ယုတ်ပရမအနုမြူလို့အမုံမွားလေးမှတောင်မှအဲ့ဒီယုတ်ရှိခုရှိတယ်။လေထဲမှာလည်းယုတ်ရှိခုရှိတယ်။မီးထဲမှာလည်းယုတ်ရှိခုရှိတယ်။ရေမှာလည်းယုတ်ရှိခုရှိတယ်။ရှည်ကြတော့အာဝလွန်ခဲ့တယ်လို့ပြောတယ်။လေကြတော့ဝါယောလွန်ခဲ့တယ်လို့ပြောတယ်။မြေကြီးတို့ကြောက်တုံးတို့ကြတော့ပထဝီလွန်ခဲ့တယ်လို့ပြောမှာ။မီးကြတော့တေဇောလွန်ခဲ့တယ်လို့ပြောတာ။အဲ့ဒီမြေရေလေမီးဆိုထကြီးလေးပါဟာတခုကလွန်ခဲ့နေလို့သားအလုံးဟာခွဲလို့မရအောင်ဒီရှင်မျိုးဟာစုစည်းထားတာဖြစ်တယ်ပေါ့ indivisible ခွဲလို့မရတဲ့ရုပ်ရှိခုခွဲလိုက်ရင်ရုပ်ဆိုတဲ့သဘောကပြတ်သွားရုပ်မဟုတ်တော့ဒီရှိခုပေါင်းနေမှရုပ်လို့ခေါ်နိုင်တယ်သူကအဲ့တော့ကိုအသက်ရှူရင်းကနေပြီးတော့အခုလို့တင်ထားပြီးတဲ့အခါမှာလေရှူကြည့်လိုက်တဲ့အခါတခါတရံကျတော့စဉ်းစားမိလိမ့်မယ်လေလေးကပူနွေးနွေးလေးဆိုရင်ဩဒါကတေဇောပါလားအကြွေလေးကနာသီးပြန်းမှထိသွားတာညင်သာတယ်မညင်သာဘူးဆိုတာကြည့်လိုက်တာပထဝီပါလားဆိုတာသိသွားတယ်ပထဝီရှိရင်ဝါအဘောဆိုတာလည်းရှိတယ်လှူရှားရွေရှားနေတဲ့သဘောကဝါယောအဲ့တော့ဒီလေထဲမှာနေမယ်ပထဝီဘောတေဇောဝါယောဆိုတဲ့ဋ္ဌကြီးလေးပါရှိနေအကယ်၍မျက်စိကမြင်နိုင်မယ်ဆိုလို့ရှိရင်မြင်လို့ရတဲ့ဟာကမျက်စိနဲ့မမြင်ရင်လည်းမိုက်ခရိုစကုပ်နဲ့ကြည့်လို့မြင်ရင်လည်းအမြင်မဲ့တာကြည့်မယ်ဆိုလို့ရှိရင်အဆင်ဆိုတာရှိတယ်နောက်နှာခေါင်းကလည်းပဲဒီအနန္ခံထက်တဲ့ပြင်းပြည့်ဆိုလို့ရှိရင်အနန္တဆိုတာလည်းရှိမယ်အယတာဆိုတာလည်းရှိတယ်ဩတာဆိုတာလည်းရှိတယ်အဲ့တော့ယုတ်ရှိခုဒီထဲမှာဘာထည့်ထားတော့လို့ဆိုတန်တယုတ်ဆိုတာလေးဘာထည့်ထားလဲတန်တယုတ်ကတော့ဖွဲ့စည်းတဲ့ထဲမှာမပါဘူးသို့တော့အသက်ရှူသွင်းတဲ့အခါမှာသူကလည်းစိတ်ကြောင့်ဖြစ်တာဖြစ်သည့်အတွက်ကြောင့်ဒီရက်လေးရက်ရှူဆိုင်နေတဲ့အတန်ဟာလည်းပဲထွက်ပေါ်နေတာဖြစ်တယ်။ဒါကြောင့်မို့တချို့ညာအိတ်ကကရှူရှဲရှူရှဲနဲ့အတန်နေကြားနေရတယ်။အဲ့ဒါကြောင့်မို့ဓမ္မရဲ့တတ္တယုတ်လည်းထည့်ထားတယ်။အလုံးယုတ်ကိုခုနော်ထွက်လေဝင်လေမှာယုတ်ပေါင်း၉ခုရှိတယ်ဆိုတာကိုစဉ်းကျင်စဉ်းစားကြည့်လို့ရတာ။အဲ့ဒါယုတ်ကိုသင်ယူမှတ်သားပြီးတော့ရှာတွေ့တဲ့နေ့ပေါ့။တခါမျက်စိမှာလူတွေကမျက်လုံးလို့ခေါ်ကြတဲ့အရာမျက်လုံးလို့ခေါ်တဲ့အသားဆိုင်အကြီးတစ်ခုလုံးပေါ့မျက်စိလို့ခေါ်တဲ့အသားဆိုင်အကြီးတစ်ခုလုံးလူတွေဩဟာရအတိုင်းပဲမျက်လုံးလို့ခေါ်နေတဲ့အရာအကြီးတစ်ခုလုံးအဲ့ဒီမှာရုပ်ပေါင်းဘယ်လောက်ရှိသလဲဆိုတာကြည့်ကြရအောင်ဒါကတော့သင်ယူမှတ်သားပြီးတော့မှတွေးလို့ရမှာပါဒါသင်ယူလို့ရှိရင်ပို့ပြီးတော့သိတယ်မသိဘူးဆိုလို့ရှိရင်တော့လေမျက်စိအကြည့်တစ်ခုပဲသိမယ်မျက်စိအကြည့်ဟာသူ့ကြီးနေနိုင်တာမဟုတ်ဘူးဘသူတွေနဲ့ပေါင်းနေတုံးလို့ဆိုလို့ရှိရင်မျက်စိရဲ့အကြည့်တက်ကလေးဟာရှုပ်ကိုးခုနဲ့ပေါင်းဆက်ထားတာဖြစ်တယ်ရှုပ်ကိုးခုကဘာတွေတော့ဆိုရင်ဓာတ်ကြီးလေးပါရဲ့ဝေါနာခန္ဓာရတ္တဩဇာဆိုတဲ့ရှုပ်လေးမျိုးရဲ့စီဝိတလို့ဆိုတဲ့ရုပ်ကိုထိမ့်သိမ်းဆောက်ရှောက်တဲ့တသဘောတစ်ခုရဲ့ပေါင်းလိုက်ရင်၉ခုအဲ့ဒီမဲ့သက္ခုပတာရဆိုတဲ့အကြည်လျက်တစ်ခုဆိုမျက်လုံးဆိုတဲ့အထဲမှာအနည်းဆုံးရုပ်က၁၀ခုရှိတယ်သက္ခုတသကကလဆို၁၀ခုရှိတယ်အဲ၁၀ခုမှတ်ဖို့လွယ်တဲ့အခါမှာသက္ခုပတာရတော့အဓိသက္ခုပတာရယုတ်ဆိုတဲ့အကြည်ကတော့အဓိကဒါပေမဲ့အဲ့ဒီအကြည်လေးဟာဘယ်သူတွေနဲ့ယက်တိနေတာတော့ဆိုရင်ဋ္ဌကြည်လေးပါရဲ့ Wanaganarada, Ozaye, Sividaye, Palae, Janekune, Yati. Segu. Tavi, Erat, Mela, Lusso, Makadi. Yesi, Male, Kayapadara, Sid. Yesi, Tajamulu, Yesi, Jane Eru, Sandero, T and D Rado, Takabadaraya, Hari. Mienada, Segu, that on his side, eh? Yellowema, my window, I can't get them allow. Ero. Yesi male, kaapadara shide. Kaapadara le tu takure nira mahobu. Tu male ve kona biore. Taji leva ye. Wona gana rada. Oza ye. Siwi dai. Ero kaya usaune. Shuga segu. Kaya tadaka kalapa lukoi. Kalapsura. Luri, then follow the clam you, Yoram Hofu, Eddie English, a garclan, and Dwavido Sinit. Tima Kalapa, sir. Soup, bong suitor, Yodi, bong suitor. Segu, bong suitor. Kaya ne, Kaya abawin, Segu abongu, Kaya tataka, Kalalukor. Eddie Maleve, Muda, Muda, Misaya. Pawa, tataka, Kalagaleve, Segu. Ero segu de the gagalanga segu, kaya de the ga segu, pawa de the ga seuso. Don't zip chip da. Chipon don't zip chip da. Erelu, ti. Merci, madame. Chipon don't zip. Tari vela luso. Say jump shit de yo shiku. Say jump shed day, Yoshiku. Who grew jump shed day, Yoshiku. Ara jump shed day, Yoshiku. Nasene leku. The cantap on my deck. Aloha. Nasene leku shed. Do they be only the yellow sura? Chubong nasene leku ye a bomb shed day. Show us a leguia, bomb shit. Eddie young us a legurema, Saku Bazara, Kodale, Yasido corruption, Janeo dea do ye, Yanni Nenida. Nas and Neto Subomido Nija. Eddie Deme, but we go much, he can be up. Avoye Susimu, Tisoye, Yinja Simu. Why are you? Lucia don't can tamu jump. You're lonely, I bung the ram a jet. Saying Kelly the coot a twin. A twin's how need that upsetting. The gay at all. The coozy quesage like me so, eh? The wawa dea. Liz Nazen and Limu shall dream upset. Yeloma. Yelosura Liu shall dream like Lucia. You bong Nazen it. Liu she. Ero, yes, in a saint, I will be like the low solution. Show bonha, yah, if you are. Could the number see them, yes, he got the coup? Yoshiku at the coup? Saint, Yoshiku net the coup? Erelu, show the coup. Song seal, be like there, Kajaro. Me and Ezure, this say be Bolavia. Era got Nandia. Rajamu, you, Johnny, you, Timesway. Yes, ma. Nazan and leave you, she the loo. Nane, but the virole, Nazan and leave you. No. Nakone, but the virole, Nazan leave you. Layane, but the Lucian, and Nazan and leave you. Kukayane, but the deck, Hajaro. Listen and leave you. Tujaro, Saku, Dadaga, Dora, Dadaga, Kana, Dadaga, Siwa, Dadaga. Kaya de the Gaswa, Nia Rima Mashidi Dreja, Era de Sholite. Eralu, do ye cana goma? Akulu, yo bomb ya soha, Susie Vido, Tishini dao. Chilavas Roshi, do got a wohara in a corner. ဉာဏ်စီလိုခေါ်တဲ့နားလိုခေါ်တဲ့နှာခေါင်းလိုခေါ်တဲ့လျှာလိုခေါ်တဲ့ကာယလိုခေါ်တယ်အဲ့ဒီခေါ်တဲ့အတိုင်းဝိုင်းတွေဟာအခုလိုရုပ်ပေါင်းတွေရဲ့ရုပ်အစုအဝေးတွေရဲ့အမြင်နာမတာဖြစ်တယ်ဉာဏ်ဓာတ်တွေကလက်တို့ခြေထောက်တို့နှာခေါင်းတို့လျှာတို့ကိုယ်ကာယတို့ဆိုတာလူတွေကမြင့်ခေါ်ထားတဲ့အထင်အမြင်များတာဖြစ်တယ် အစေမှာမဟုတ်ဘူးအစေမှာကဒီ54လေးခုဒီသားလေးအစေမှာရုပ်ပေါင်း54လေးသို့မဟုတ်ရုပ်ပေါင်း40လေးဒီသားလေးအစေမှာလို့အဲ့ဒါကြတော့သင်မသိတာသင်ပြီးရင်တစ်ခုချင်းရှာပြီးတော့စဉ်းစားကြည့်တယ်အဲ့တော့သင်ချမ်းမှုမရှိဘူးဆိုလို့ရှိရင်ကတော့ခုနက မျက်စိရဲ့အစင်းအာယုံရဲ့ဒီနှစ်ခုကရှုပ်နှစ်ခုအဲ့ဒီရုပ်နှစ်ခုရဲ့ဆုံစည်းမှုကြောင့်အသိစိတ်ဆိုတာဖြစ်လာတယ်အဲ့တော့မျက်စိရဲ့မျက်စိရဲ့ပေါ်လာတဲ့အစင်းရဲ့ဒီနှစ်ခုကရုပ်ပဲလို့ဆုံစည်းသည့်တိတဲ့အသိကြတော့နာလို့ရှုပ်နှစ်နံဒီလိုခွဲလို့လည်းရဒါအချင်းဆုံးခွဲတဲ့နည်းတွေကိုရှေ့ရက်တွေကအဲ့ဒါလိုပြောတာအကျယ်ထက်ခွဲတဲ့အခါကျတော့ဒီတိုင်းပဲတွေ့ရ ဒါကြောင့်မို့ရုပ်ပေါင်း28ပါးရသော်ဗျာဟောထားတာအဲရုပ်ပေါင်း28ပါးထဲမှာလည်းပဲကမ္မထရှိဖို့ရောက်ကတော့18ခုပဲရှိတယ်နိဗ္ဗာန်ရဲ့12ခုစာအမျိုးသားတွေအတွက်18ခုအမျိုးသမီးအတွက်18ခုနိဗ္ဗာန်ရဲ့16ခုဆိုတာအမျိုးသားအမျိုးသမီးရုပ်နှစ်ခုကိုပေါင်းထည့်ထားလို့ တခုပဲယူမယ်ဆိုရင်ရုပ်ပေါင်း18ခုရှိတယ်။နော်နိဗ္ဗာန်ရဲ့18ခု။အဲ့ဒီ18ခုကရုပ်အစ်ဖြစ်သည့်အတွက်ကြောင့်ဝိပဿနာရှုတဲ့နေရာမှာရှုရမယ်ရုပ်တွေဖြစ်တယ်လို့။အဲ့လိုရှုပြီးတဲ့အခါကျတော့သရဝါဆိုတာမရှိပါလား။ကိုယ်ခန္ဓာကိုယ်စိတ်တွေမှာလည်းမျက်လုံးဆိုတာလည်းမရှိပါလား။ဒီရုပ်တွေ 54မျိုး54လေးမျိုးကိုယ်တိုင်ပုံသဏ္ဍာန်ကြည့်ပြီးတော့မျက်လုံးလို့ခေါ်နေတာပါလားအဲ့လိုစဉ်းစားကြည့်လို့ရှိရင်အရှိကရုပ်လူတွေရဲ့အထင်အမြင်ကြတော့ရုပ်လို့မမြင်တော့ဘဲနဲ့မျက်လုံးလို့မြင်တယ်နားလို့မြင်တယ်နှာခေါင်းလို့မြင်တယ်လျှာလို့မြင်တယ်ကိုယ်ကာယလို့မြင်တယ်အမြင်ချက်တခြားသိဖြစ်သွား အဲ့ဒီတရားဝါဆိုတာမရှိဘူးအလုံးဟာဒီယုတ်တည်းရဲ့အစုအမြတ်သာဖြစ်တယ်ဆိုတာလေးကိုပိုင်ပိုင်နဲ့နဲ့သိဖို့ကြိုးစားအထောက်အပံ့ဖြစ်တယ်။ကဲကိုယ်ခေါင်းမှာပေါက်တဲ့ဆံပင်လေးတစ်ခုအကြောင်းပြောအောင်ဆံပင်လေးတစ်ချောင်းနော်ဆံပင်လေးမှာဘာတွေရှိတုံးလို့ပြောမဲ့ဆိုရင်ဓာတ်ကြီးလေးပါရှိတယ် ဝဏ္ဏကန္နရတ္တဩဇာဆိုရုပ်ရုပ်ရှိခုရှိတယ်ဒီရုပ်ရှိခုကတော့ဘယ်တော့မှခွဲလို့မရဘူးဓာတ်ကြီးလေးပါးရဲ့ဝဏ္ဏကန္နရတ္တဩဇာရဲ့အဲ့ဒီရုပ်ရှိခုနောက်ပြီးတော့အဲ့ဒီရုပ်တွေထထဖြစ်အောင်ဆောင်းလျှောက်ပေးတဲ့ဇီဝိတဆိုရုပ်ကတခုဆံပင်မှာလဲခဏခေါင်းပေါ်မှာပေါက်နေတဲ့ဆံပင် ကာယပတာရရှိတယ်။ဒါကြောင့်မို့ဆိုရင်နှုတ်ရင်နာရဖို့။ဆိုရင်ရင်းဆိုရင်သိတယ်။အဖျားလေးကတော့မသိဘူးပေါ့။အဖျားကြတော့မရှိဘူး။အရင်မှရှိတယ်။ကာယပတာရ။အဲ့ဒါရှိတော့ကြည့်လိုက်မဲ့ဆိုရင်သဘင်ဆွဲတဲ့ထဲပဲကာယပတာရပေါင်းဆက်ထားတဲ့ခုနကယုတ် ကိုယ်ကနဲ့ကာယပတာရရဲ့ပေါင်းလိုက်တဲ့အခါကျတော့ယုတ်ဆယ်ခုဆံပင်မှာယုတ်ဆယ်ခုပထမဆုံးတွေ့ပြီးတဲ့အခါကျတော့အမျိုးသားအမျိုးသမီးဆိုင်ရာဘာဝယုတ်က10ခုနဲ့10ဖြစ်သွားရအောင်ရုပ်ပေါင်း20ဆိုအဲ့ဒီမှာအာဟာရကြောင့်ဖြစ်တဲ့ဩဇာယုတ်က ဩဇာထမကယုတ်က10ခု၊ကုရုကြောင့်ဖြစ်တဲ့ယုတ်က10ခု၊စိတ်ကြောင့်ဖြစ်တဲ့ယုတ်က10ခု၊24ခု နစလေးကိုပေါင်းလိုက်တဲ့အခါကျလေးစနဲ့လေးကိုအဲ့တော့စပင်းလေးတစ်ချောင်းမှာတည်းမဲ့ရုပ်ပေါင်းလေးစနဲ့လေးကိုရှိတာအဲ့ဒီရုပ်ပေါင်းလေးစနဲ့လေးကိုရှိနေတဲ့အရာလေးတွေကိုလူတွေကစပင်းလို့သတ်မှတ်လိုက်ပြီးတော့အလှပြင်တာတို့နော်ခေါင်းဖြူလိုက်ဆေးဆိုးတာတို့ဒါတွေလောက်ပေါ်နာပေါ့အမှန်တော့ဒီရုပ်တွေကြီးပဲကောင်းငါလို့ထင်လာတယ်ငါစပင်းလို့ထင်လာတယ် ငါဟာလို့ထင်လာတယ်ဒါဆွမ်းမှုတွေနဲ့ဖြစ်လာတကယ်အစ်မန်ကတော့ဒီရုပ်ပေါင်း၄၄ပဲရုပ်တွေ၄၄ပဲအဲ့ဒါလို့မြင်အောင်ချိဖို့လိုအပ်တယ်ဒါကဝိသုဒ္ဓိမြတ်မှာဆိုထားတဲ့အသေးစိတ်တွေကိုပြောပြတာနော်အသေးစိတ်တွေသူကခန္ဓာအကြောင်းအာရဏအကြောင်းဓာတ်အကြောင်းဓာတ်တွေကိုအကုန်လုံးသင်ပြီးတော့မှတရားထုတ်ဖို့ခိုင်းတယ် ဒါတွေသိရမယ်တဲ့သိပြီးမှကွာနှလုံးသွင်းနိုင်မှာပေါ့ဒါကြောင့်မို့ငါရဲ့စပင်းလေးဟာတို့ရုပ်ပေါင်းတလောက်ရှိပါလားဆိုတော့ဒါကိုခေါ်ရပါလားလို့ဒီလိုသိဖို့လိုလာတယ်ပေါ့အဲ့လိုရုပ်ပိုင်းဆိုင်ရာတွေသိလာပြီတစ်ခုလုံးဟိုနေရာဆက်ဆက်ဘာပဲတွေးလိုက်တွေးလိုက် တကူလုံးလိုက်ပြီးတော့ခြေလိုက်မယ်ဆိုရင်ရုပ်ပိုင်းဆိုင်ရာတွေတွေးလာတွိုင်းလိုက်တဲ့သွားတဲ့ဉာဏ်ကြီးခြင်းငယ်အထီအောင်ရှုပ်တည်ပဲအဲ့ဒါလေနော်အဲ့ဒါကျတော့ဥရုဒယရုပ်ရှိခုပဲခန္ဓာကိုယ်နဲ့လွတ်သွားရင်ဥရုဒယရုပ်ရှိခုနောက်ခန္ဓာကိုယ်ကထွက်တဲ့ချွေး ငိုလို့ထွက်လာတဲ့မျက်ရည်ပါးစပ်ထက်ကထွက်လာတဲ့တတွေးနှာခေါင်းကထွက်လာတဲ့နော်နှာရည်အဲ့ဒါတွေကဥရုဇယုံနဲ့စိတ်ဥရုဇယုံကရှစ်ဥရုဇောင်ဖြစ်တဲ့ရုပ်ရှိခုစိတ်ကြောင့်ဖြစ်တဲ့ရုပ်ရှိခုနှစ်ခုပေါင်းတော့16ခုလူခန္ဓာကိုယ်မှာထွက်တဲ့ချွေးတို့ ရဲ့ရဲတို့တတွေးတို့နှတ်တို့မှာချုပ်ပေါင်း16ခုစီပေါင်းဆက်ထားတာပဲဖြစ်တယ်။နှတ်ထွက်လို့ရှိရင်နှတ်ကိုလည်းပဲရုပ်ပေါင်း16ခု။နှာခေါင်းထဲမှာရှိနေတဲ့အချိန်က16ခုဖြစ်တော့လည်းပဲအပြင်ရောက်သွားလို့ရှိရင်ဥရုဇယုတ်ကြီးပဲဖြစ်တော့10ခုပဲကျန်။လူနဲ့ဆက်ဆက်နေတာစေတဇယုတ်ကအပြင်မရောက်ဘူး။နော် ချိလေစေတဇယုတ်ကြောင့်ဆိုအေးဆိုတာငိုးလာမှထွက်တာရည်ခြင်းစရာရှိလို့ရည်လာရင်လည်းထွက်တယ်ဝမ်းတာရင်လည်းမျက်ရည်ထွက်တယ်ဝမ်းနေရင်လည်းမျက်ရည်ထွက်တယ်စိတ်နဲ့ဆိုင်နေသူအဲ့ဒီမှာလဲရုပ်ရှိခုသို့မဟုတ်16ခုရဲ့ပေါင်းပဲဖြစ်တယ်လူတွေကသာမျက်ရည်လို့ခေါ်နေတာတကယ်ကတော့ရုပ်ရှိခုသို့မဟုတ်ရုပ်16ခုပေါင်းများတာဖြစ်တယ်လို့အဲ့လို လောကဝဟတာတွေကိုဖျောက်ပြီးတော့သဘာဝတရားကိုဆိုက်အောင်ချိနိုင်မှဒိဋ္ဌိဝိသုဒ္ဓိဆိုတာဖြစ်လာမှာအကျဉ်းချင်းထက်ထက်ကြည့်ဖို့လိုတယ်တခါတည်းကြည့်ုံနဲ့မရဘူးကိုယ်ကောင်းထဲမှာဆွဲသွားသည့်တရားအဲ့လိုယုံနဲ့ပတ်သက်ပြီးမှရအဲ့လိုယုတ်ပိုင်းဆံရာတွေကိုအသေးစိတ်သိလာပြီဆိုတဲ့အခါကျတော့ ရှုပ်ကိုမှတ်သားနိုင်ပြီဆိုတဲ့အခါဘာလို့အောင်လဲဆိုနန္တရားကိုပြောင်းပြီးတော့မှတ်သားရမယ်ရှုပ်ကိုသေးချလောက်ပြီဆိုတော့မှနန္တရားဘက်ကိုသွားမယ်တဲ့အဲ့လိုမဟုတ်ဘဲနဲ့ရှုပ်မှတ်တာကိုပြင်းပြင်းမသိသေးဘဲနဲ့နန္တရားကိုပြောင်းမှတ်လို့ရှိရင် ကမ္မထာနဲ့ပတ်သက်ပြီးတော့ဆုံးရှုံးနေတာမှုဖြစ်တတ်သေးတယ်။ရုပ်ကိုပြောင်းမှတ်တဲ့အခါမှာနန္တရားကြတော့အလွန်သိမ်မွေးသည့်အတွက်ကြောင့်ချင်းနေဆက်ဆက်မဖြစ်တတ်ဘူး။အဲဒါလိုမဖြစ်လို့ရှိရင်လည်းနန္တရားရဲ့သဘောဖြစ်လာပုံလေးကိုမစင်စားနိုင်တဲ့အခါဘာလို့မှမတော့ဆိုဒီရုပ်ကိုပဲထတ်ရှုနေရတယ်။ထတ်ရှုရင်နန္တရားတွေဟာပေါ်လာလိမ့်မယ်လို့သူတို့ဆိုတယ်။ရုပ်ကိုပဲ ဥပမာဘာနဲ့တူတော့ဆိုလို့ရှိရင်ခြေမုံလေးကိုပုတ်တဲ့အခါမှာမဝင်သေးဘူးဆိုရင်လက်မလျှော့နဲ့ထပ်ထပ်ပုတ်ပုတ်ပါများရင်ဝင်လာမှာပဲအဲ့လိုဆိုလို့တယ်အဲ့တော့ယုတ်တရားကိုမြင်းသေးထျောင်းထပ်ထပ်ပြီးတော့ရှုပေးရှုပေးလို့ယုတ်တရားဟာထင်းထင်းလင်းလင်းပေါ်လာပြီဆိုလို့ရှိရင်ကြာတော့မှနန္တရားတွေဟာပေါ်လာလိမ့်မယ်ခြေမုံကိုပုတ်လိုက်တဲ့အခါကိုမျက်နှာရိပ်ကိုတွေ့ရသလိုရှုပ်တရားကိုတည်တည်ချာချာဆင်ញင်သုံးသပ်ကြည့်လိုက်တဲ့အခါမှာနှလုံးသားထဲကနန္တရားတွေလည်းပဲပေါ်လာလိမ့်မယ်အဲ့လိုပေါ်လာတဲ့အခါမှာရှိသမျှနန္တရားတွေအကုန်ပေါ်လာတော့မဟုတ်ဘူးနော်နန္တရားတွေဟာရှုထောင့်သုံးခုကနေပြီးပေါ်လာနိုင်တယ်ဘယ်ရှုထောင့်ကပေါ်လာတော့ဆိုရင်ခန္ဓာရှုထောင့်ကလည်းပေါ်လာနိုင်တယ်ဝေဒနာရှုထောင့်ကလည်းပေါ်လာနိုင်တယ်ဝိညာဉ်ဆိုတဲ့အသည့်စိတ်ရှုထောင့်ကလည်းပေါ်လာနိုင်တယ်ခန္ဓာထွက်လေဝင်လေလေးကိုယုတ်လို့ရှုမြင်နေတဲ့အခါမှာခန္ဓာအနေနဲ့အဲ့ဒီထွက်လေဝင်လေလေးဆိုတဲ့အာယုန်နဲ့ရှုလိုက်တဲ့အခါမှာပထမဆုံးအာယုန်နဲ့စိတ်နဲ့ဆုံလိုက်လို့ဖြစ်လာတာကဖတ်တာပဲအာယုန်နဲ့စိတ်နဲ့ဆုံသွားပြီနော်အာယုန်နဲ့စိတ်နဲ့ဆုံသွားတာဟာဖတ်တာရဲ့သဘောတရားပဲဖတ်တာဖြစ်ပေါ်လာတာပဲဖြစ်တယ်အဲ့ဒီဖတ်တာနဲ့ရှင်တွဲလာတဲ့စိတ်ခံစားချက်ကလေးကဝေဒနာမှန်တာတဲ့တင်ညာကတင်ညာခန္ဓာကျန်တဲ့စေရနာကသင်္ခါရခန္ဓာနဲ့အတိစိတ်ကဝိညာဉ်လို့ဆိုဖတ်တာကိုဥဆောင်ပြီးတော့ပေါ်လာပေါ့။နန္တရားတွေပေါ်လာပေါ့။တခါတရံကြတော့ဖတ်တဲ့စိတ်ခံစားမှုပို့ထင်ရှားလာတယ်။ရှုတရားကိုရှုမှတ်နေတဲ့အချိန်မှာစိတ်ခံစားမှုတွေကပို့ထင်ရှားလာတယ်။အဲပို့ထင်ရှားလာတဲ့စိတ်ခံစားမှုတွေကဝေဒနာအဝိရဏနဲ့ရှင်းလာတဲ့စေရနာတို့တင်ညာတို့ကတင်ညာခန္ဓာစေရနာကသင်္ခါရခန္ဓာအတိစိတ်ကဝိညာဉ်နဲ့ခန္ဓာဆက်တိုက်ဆက်တိုက်အဲ့ဒါတို့တစ်ခုမြင်ကျန်တာတွေလည်းမြင်လာတယ်ပေါ့နောက်တစ်ခါထွက်လေဝင်လေလေးရဲ့တဘာဝတရားကိုသိလိုက်တဲ့ဟာဝိညာဉ်ဆိုတဲ့အာယုံကိုသိတဲ့ဝိညာဉ်လေးကဝိညာဉ်နဲ့ခန္ဓာသူနဲ့ရှင်တွဲလာတဲ့ဝေဒနာကဝေဒနာနဲ့ခန္ဓာသိညာသိညာခန္ဓာဖန္တာရုစေရနာရုကသင်္ခါရခန္ဓာအဲ့ဒီလိုကျန်တဲ့နန္တရားတွေကလည်းပဲဆက်တိုက်ဆက်တိုက်ပေါ်လာနိုင်တယ်ပေါ့ပေါ်လာပုံလေးတွေကိုဝိသုရိမတ်မှာအဲ့ဒီလိုရှင်းပြထားတယ်တချို့ကိစ္စတွေကတော့သင်ယူထားမှမသိနိုင်တဲ့သဘောတရားတွေပဲမသိဘူးဆိုရင်တော့မသိနိုင်ဘူးပေါ့နော်အာယုန်နဲ့စိတ်နဲ့အာယုန်နှစ်ခုဆုံလိုက်တဲ့အချိန်လေးမှာနန္တရားဆိုတာပေါ်လာတယ်ဟိုတနည်းပြောရသလိုပဲမျက်စိနဲ့အစင်းဆုံလိုက်တဲ့အခါမှာမြင့်သီးစိတ်ဆိုတာပေါ်လာတယ်မြင့်သီးစိတ်ပေါ်လာလို့ရှိရင်ဆုံးစည်းမှုဖတ်တာခံစားမှုဝေဒနာဒါတွေလည်းပေါ်လာတယ်အဲ့ဒီလိုသဘာဝတရားတွေဟာဒီရုပ်အကြောင်းကနေပြီးတော့နာမ်ကိုပါဆက်ပြီးတော့ပေါ်လာတော့ရုပ်ရောနာမ်ရောနှစ်ခုစလုံးထင်ထင်ရှားရှားပေါ်လာသည့်အထိအောင်ဆက်တိုက်ဆက်တိုက်လေ့ကျင့်နေရမှာဖြစ်တယ်အဲ့ဒီလိုလေ့ကျင့်မှများလာတဲ့အခါကျတော့ရုပ်နာမတစ်ပါးတခြားဟာမရှိတော့ဘူးခန္ဓာကိုယ်မှာယုံနေတဲ့နှမျိုးသားရှိတယ်ဆိုတာသိချလာတယ်ဒါပြင်ဟုတ်ပြီဒီယုတ်တိနန်းလေးကိုဘာဖြစ်လို့မှတ်နေရလဲဘာလို့သိအောင်စ조사ရလဲဆိုရင်သူတို့အပေါ်မှာတွေ့တာမှုကိုစွန့်လွတ်ဖို့အတွက်ပဲပစ္စည်းတစ်ခုဟာကောင်းမကောင်းစူးစမ်းဆင်တဲ့အခါမှာဒီပစ္စည်းရဲ့အနေအထားတစ်ခုကိုကြည့်မှလူကကောင်းနဲ့မကောင်းဘူးဆိုတာသိနိုင်တာ ဝိပဿနာဉာဏ်ဖြစ်ပုံနဲ့ပတ်သက်ပြီးပြောထားတဲ့ဥပမာလေးတစ်ခုရှိတယ်ပြင်းပြင်းထန်ထန်ပြောထားတဲ့ဥပမာကတော့လူတယောက်ကထမင်းစားနေပြီအဲသူစားဖို့ထမင်းပွဲကြီးနဲ့ပြင်ထားတယ်သူကြိုက်တဲ့ဟင်းနေနဲ့အဲထမင်းပွဲကြီးလက်ပတ်ဆေးပြီးတော့ထမင်းပွဲကြီးလည်းထိုင်ပြီးထမင်းကံလည်းနှိုက်လိုက်ရောပရမတုံးရက်လိုက်တဲ့ထမင်းရဲ့အောက်မှာမစင်တုံးသုံးလုံးသွားတွေ့တယ်တဲ့အဲ့ဒီလူဟာအဲ့ဒီထမင်းကိုစားအောင်မလားမစားတော့သူဟာတိတ်ပြီးတော့စားနေတယ်ထမင်းစားမလို့ကြိတ်လိုက်ပြီးတော့ထမင်းပကံကထမင်းကိုရက်လိုက်တာနဲ့ပဲမစင်တုံးသုံးလုံးကဘွားနဲ့ပေါ်လာတယ်ပစွန်တုံးကြီးပေါ်လာရင်တော့ကိုစားမှာပေါ့နော်မစင်တုံးပေါ်လာတဲ့ဆိုတဲ့အခါကျတော့ထမင်းပေါ်မှာမစင်ကိုယွံတာတော့ဟုတ်တယ်နော်ယွံစရာကတော့မစင်ပဲဒါပေမဲ့လို့ထမင်းပေါ်မှာစိတ်ပြက်သွားအဲ့တော့ဝိပဿနာညာဆိုတာအဲ့ဒါပဲရှုတရားရဲ့အနိစ္စဒုက္ခအနတ္တမကောင်းတဲ့အခြေအနေတွေကိုမြင်လိုက်တာနဲ့ဒီရုပ်တရားပေါ်မှာတွေ့တာမှုဆိုပျောက်သွားတယ်ပျောက်တာတွေ့တာမှုပေါ်ပျောက်သွားတာအပြစ်မြင်မှတွေ့တာမှုပျောက်နိုင်တယ်အဲ့လိုဆိုတာအဲ့တော့ဒီယုံဉာဏ်တွေကိုသိအောင်ကြိုးစားနေတာဟာယုံဉာဏ်ပေါ်မှာတွေ့တာနေတဲ့အတွေ့အတာကိုစွန့်လွတ်ဖို့အတွက်ဒီယုံဉာဏ်တွေကိုစွန့်လွတ်ဖို့အတွက်ချစ်ရှုခြင်းသာဖြစ်တယ်သိမ့်ပိုက်ဖို့ချစ်ကြည့်တာမဟုတ်ဘူးယုံဉာဏ်တွေရဲ့အပြစ်တွေကိုတွေ့ပြီးဒီယုံဉာဏ်တွေပေါ်မှာစွန့်လွတ်နိုင်တဲ့စွန့်ရည်တတိရဖို့အတွက်လေးလာစိဖို့အထောက်တာလို့ဒီလိုဆိုတယ်အဲ့တော့ရှုတရားတွေနာတရားတွေနှစ်ခုထင်းလာပြီထင်းနေမြင်မြင်ရှိလာပြီဆိုတဲ့အခါမှာသူဟာဘာဆုံးဖြတ်လိုက်ဆိုရင်ဒီယုတ်နံမတပါအခြားသရဝါတို့ပုဂ္ဂိုလ်တို့နတ်တို့မြမာတို့ဆိုတာမရှိဘူးယုတ်နံနှစ်ခုသာရှိတယ်လို့ဒီအသိရသွားတာကောင်းတယ်မှာအဲ့ဒါကိုဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တာပဲဟုတ်ဒါကြောင့်ကတတဝါလို့ထင်းနေတဲ့အထင်မှားမှုကိုလည်းဖယ်ရှားပြလိုက်နိုင်တယ်။ယုံနံသာယုံနံကိုမှန်ကန်စွာမြင်ခြင်းဆိုတဲ့အသိဉာဏ်ကိုရလိုက်တာနဲ့တပြိုင်နက်သရဝါဆိုတဲ့မာယွင့်နေတဲ့အထင်မြင်ကိုလည်းဖယ်ရှားလိုက်နိုင်တယ်။အကယ်၍အဲ့လောက်သိယုံတဲ့တောင်မှပဲသရဝါဆိုတဲ့အတွေးကမပြောင်းသေးဘူးဆိုလို့ရှိရင်ဆက်ပြီးတော့စဉ်းစားလိုက်အောင်နဲ့ဝစီရာဆိုတဲ့ဘိက္ခုနီမကဥပမာလေးနဲ့ဟောထားတာပုရဆာဘိမံနာမည်ကျော်တယ်အဲ့ဒီစကားလုံးကသူပြောထားတာလူတိုင်းနားလဲအောင်ပြောပြထားတယ်ယထာဟိအင်္ဂသံပါရာဟောတိတတောရထောဤတိဧဝံခန္တေသူတန်တေသူဟောတိတတောတိတံမှုတိသရဝါလူခေါ်နေကြတာနဲ့ပတ်သက်ပြီးတော့ဒီဘေကုဏီမှာဟောတဲ့တရားမတမရှင်းနေတယ်ပေါ့အင်္ဂသံဘာရာလှဲလို့ယထာဆိုလို့ရှိရင်ဗမာပြည်အလူတွေကမိယထာပဲသွားမြင်နေမှာဆိုလို့မြင်ယထာလို့ပြောရင်လည်းရမယ်မြင်ယထာသို့မဟုတ်လှဲအဲ့ဒီမြင်ယထာတို့လှဲတို့ဟာသူမှပါတဲ့အင်္ဂါယက်တွေတစ်ခုစီတစ်ခုစီပေါင်းဆက်ထားတဲ့အင်္ဂါယက်တွေကိုချိန်ပြီးတော့အလုံးပေါင်းလိုက်တဲ့အခါမှာလှဲဆိုတဲ့ဝေဟာရဖြစ်လာခုခေတ်ခေတ်စားနေတာနဲ့ပြောရမယ်ဆိုရင်ကာမောရီတို့အင်းငယ်တို့ဘိန်းတို့နော်ကာပစ္စည်းတွေအကုန်လုံးပေါင်းဆက်ထားတဲ့အခါမှာကာလို့ခေါ်ကြသလိုပဲတစားစီဖြုတ်လိုက်ရင်ကားဆိုတာရှာတွေ့မှာမဟုတ်ဘူး။ဘိန်းကတစား၊ဘော်ရီကတစား၊နော်အင်ဂျင်ကတစား၊ဘက်ထရီကတစားတခြားစီခွဲထားလိုက်လို့ရှိရင်သူ့ဝေါ်ဟာရနဲ့သူဖြစ်နေ။အလုံးပေါင်းထားတဲ့အခါမှာကားဆိုတဲ့ဝေါ်ဟာရဖြစ်တယ်လို့ပဲတဲ့။ခန္ဓာတွေပေါင်းဆက်ပြီးတော့နေတဲ့အခါမှာသရဝါဆိုတဲ့ခေါ်ဖြစ်လာတာပါ။ ငါဆိုတဲ့အခေါ်တရဝဆိုတဲ့အခေါ်သူဆိုတဲ့အခေါ်ဒါတွေဖြစ်လာတကယ်အရောရုပ်နာခန္ဓာနှစ်တို့ရဲ့ပေါင်းစပ်မှုပဲပေါင်းစပ်ထားရမြလားဖြစ်တယ်ဆိုတာကိုဒါကိုအချိန်ချင်းထက်ထက်စဉ်းကျင်စဉ်းစားချိန်ချင်းထက်ထက်စဉ်းကျင်စဉ်းစားမယ်နောက်ရှင်သာရိပုတ္တရာဟောတဲ့တရားကိုလည်းပဲစဉ်းကျင်သုံးသပ်ကြည့်လို့ရရှင်သာရိပုတ္တရာကယဟန်နေကိုရှင်းပြတယ်အိမ်ဆိုတာပါတယ်အခုကိစ္စောက်တဲ့အိမ်ကြီးကြီးလိုက်မယ်ဆိုရင်ဟုတ်လားအုတ်တို့သဲတို့ပြိလက်မြေတို့တန်းတို့အဲ့ဒါတွေအကုန်ပေါင်းဆက်ပြီးတော့ဓာရီပေါင်းဆက်ထားတဲ့အစုအဝေးကိုကြည့်ပြီးတော့အိမ်လို့တိုက်လို့ဒီလိုခေါ်တာထို့တူပဲလူရဲ့ခန္ဓာကိုယ်မှာလည်းပဲအယူတွေအကျော်ရီအသားရီအရည်ရီဒါတွေပေါင်းဆက်ထားတာလူလူခေါ်နေကြပြန်တာဟုတ်ဒါတွေပေါင်းဆက်ထားတာဖြစ်တယ်တိုက်ရည်ကြီးတစ်ခုလိုပဲလူရဲ့ခန္ဓာကိုယ်လည်းဒီတိုက်ပဲယေရှုဘုရားကဓမ္မဝရမှာဟောထားတာရှိတယ်အဋ္ဌိနံငရံခတံမန္တလောဟိတလေပနလူရဲ့ခန္ဓာကိုသိဥဖော်ထားတာဒုက္ခနာဆိုတာတဲ့အယိုးတွေနဲ့တိဆောက်ထားတာပါတဲ့ဟုတ်တယ်စကယ်တန်ကြီးကိုကြည့်လိုက်အယိုးတွေနော်အလုံးအယိုးကိုအခြေခံထားတာအယိုးတွေနဲ့တိဆောက်ထားတာတဲ့ပြီးတဲ့အခါကျတော့အပေါ်အနေပြီးတော့အထဲထဲမှာဟိုမမဖောင်းဖောင်းလေးဖြစ်အောင်အသားတွေသွေးတွေထည့်ပြီးတော့အပေါ်ကနေအရေးနဲ့ဖုံးထားတာအဲ့တော့လူခဏကုတ်ဆိုတာအဆောက်အဦကြီးတစ်ခုလိုပဲအယိုးကိုအမကန်ထားပြီးတော့အကြောတွေနဲ့ခြိတုပ်ထားတယ်အသားတွေအသွေးတွေထည့်ထားတယ်ပြီးတဲ့အခါအပေါ်ကအရေးလေးဖုံးထားတယ်တကယ်ကိုရှုပ်ထုပုံစံပဲကိုယ့်ကိုယ်စဉ်းကျင်စဉ်းစားလို့ရတယ်အဲ့လိုစဉ်းကျင်စဉ်းစားကြည့်ပြီးတော့哦အလုံးဟာပေါင်းဆက်ထားတာကိုလူလို့ခေါ်တာပါလားလူစဉ်းစားလို့ရတယ်လူလို့ခေါ်တာပဲတော့တကယ်တော့လူဆိုတာအယိုးကိုခေါ်တာလားအရည်ကိုခေါ်တာလားအကျော်ကိုခေါ်တာလားအသားကိုခေါ်တာလားမဟုတ်အလုံးပေါင်းဆက်ထားတဲ့ပုပ္ပန္တဏ္ဍီကိုကြည့်ပြီးတော့လူလို့တရားလို့ခေါ်တယ်မြတ်စွာဘုရားအဲ့ဒီဒေသနာမှာအဋ္ဌိနံနဂရံကတံမန္တလောဟိတသေပအယိုးတွေနဲ့တိဆောက်ထားတဲ့အင်္ဂေဟာကြီးသွေးတွေသားတွေနဲ့အဘွားအရင်နဲ့ကွတ်ထားတာတဲ့ယထသရာသမစ္ဆုသမနောမေခောသဩဟိတောအဲ့ဒီခန္ဓာကိုယ်ကြီးထဲမှာဘာတွေထည့်ထားတာတော့အိမ်ထဲမှာပစ္စည်းတွေထည့်ထားသလိုသူရဲ့ခန္ဓာကိုယ်ထဲမှာဘာတွေရှိနေတုံးဆိုမြတ်စွာဘုရား။ဥခြင်းရှိတယ်တဲ့။သိခြင်းရှိတယ်တဲ့။ဒီခန္ဓာကိုယ်ထဲမှာရှိတာဥခြင်းတရားရှိတယ်။သိခြင်းတရားရှိတယ်။မအိုးခင်ကိုယ်ငါကွဆိုတဲ့မာနရှိတယ်။ခြေဆုကန့်တတ်တဲ့မက္ခဆိုတဲ့တရားရှိတယ်။အဲ့တော့အကောင့်တစ်ခုမှမရှိဘူးနော်။ဒါလည်းစဉ်းကျင်စဉ်းစားကြည့်လို့ရတယ်အရာတစ်ခုပဲ။မြတ်စွာဘုရားဟောထားတဲ့ယထသရာသမစ္ဆုသမနောမေခောသဩဟိတောအဲဒီလူခန္ဓာကိုယ်ကြီးတွေမှာဥခြင်းတရားသိခြင်းတရားဥခြင်းသဘောသိခြင်းသဘောကိုယ်ကိုထင်ကြီးတဲ့မာနသဘောခြေဆုကန့်တဲ့မက္ခတရားဒါတွေပဲထိသွင်းထားတာပါလို့ဒါနမူနာပြလိုက်တာလောဘတွေဒေါသတွေမောဟတွေကိလေသာတွေထည့်ထားတယ်ဆိုလို့စပေါ့အဲဒါလို့စဉ်းကျင်စဉ်းစားကြည့်လို့ရှိရင်လည်းတရောဆိုတဲ့အထင်တစ်ခုကပျောက်သွားနိုင်ပါတယ်။တစ်ခုစီတစ်ခုစီခွဲခြားစိတ်ဖြာကြည့်လိုက်တာနဲ့ငါလို့ပြောစရာလည်းမရှိဘူးငါဟာလို့ပြောစရာလည်းမရှိဘူးငါဟာလို့ပြောနေတဲ့ဒီတရောလို့ကိုယ်ထင်နေတဲ့အရာဝတ္ထုတစ်ခုတရောလို့ပြောစရာတစ်ခုမှမရှိပဲနဲ့နိုင်ရုံမှတပါးတခြားမရှိဘူးလို့ထီလိုမြင်တာကိုယထာဘူဒ္ဒတနာအမှန်ကမြင်ခြင်း အဲ့ဒီယထာဝုဒ္ဓသဒ္ဒနာတိဒိဋ္ဌိဝိသုဒ္ဓိပဲ။မင်္ဂန်စွာမြင်လို့ဒိဋ္ဌိအမြင်မှားကိုတုတ်တင်ဖယ်ရှားနိုင်သောကြောင့်ဝိသုဒ္ဓိ။မင်္ဂန်သောအမြင်ဖြစ်လို့ဒိဋ္ဌိအမြင်မှားကိုဖယ်ရှားရသောကြောင့်ဝိသုဒ္ဓိဆိုတဲ့ဒီအမြင်နှစ်ရပေါင်းဆက်ပြီးတော့ဒီအသိဉာဏ်ဟာနိဗ္ဗာန်သွားဖို့အတွက်ပထမဆုံးအရေးတကြီးကိုယ်တဏ္ဍာမဖြစ်အောင်ကြိုးစားရမယ့်အသိဉာဏ်ဖြစ်တယ်။ဒီအသိဉာဏ်မရှိလို့ရှင်ဘာဖြစ်လဲ။တရဝါဆိုတာကိုမဖြောင့်နိုင်လို့ရှင်အမြင်မှားဘက်ကိုရောက်သွားနိုင်။အမြင်မှားဆိုတာတရဝါမြဲခြင်းမမြဲခြင်းသတ္တရနဲ့ဥစ္စေရာဆိုတဲ့အယူအဆနှစ်ခုဘက်ကိုရောက်သွားပြီ။အမှန်မြင်ခြင်းဟာလမ်းချော်သွားနိုင်တယ်တဲ့။ဒါကြောင့်မို့အမှန်မြင်ခြင်းကိုမရရှိနိုင်တော့ဘူးလို့ဆိုလိုတယ်ပေါ့နော်။အဲ့တော့သေချာတော့တခါတည်းရန်စိတ်ကတော့တိနေတယ်။တိနေပြီမဲ့လို့သေချာတော့အမြဲတမ်းနှလုံးသွင်းဖို့ရတဲ့ရှေးဆရာတွေကသွန်သင်ပြသထားတာရှိတယ်။နာမင်းစရူပင်းစဣဒ္ဓတိသစ္စာတော်ဘဝမှာအမှန်အပြည့်နာနဲ့ယုတ်နှစ်ခုသာရှိတာပါတဲ့။နာဟိတသတ္တောမစုသောစာပိဝိသတိ။တရဝါဆိုတာလည်းမရှိပါဘူးတဲ့။လူဆိုတာလည်းမရှိပါဘူး။တရဝါတို့လူတို့ဆိုတာအထင်မြင်သက်သက်မြတ်တာဖြစ်တယ်။သုံးညာဣဒံယန္တမိဝဖိသင်္ခတံ။ဒုက္ခသပုံသောတိဏကထသာတိတော။တစ္စာယုတ်လုတ်ထားသလိုပဲ။နော်စိတ်ယုတ်လို့ပဲဘာမှတရဝါလို့ခေါ်စရာဘာမှမရှိဘူးရှုံးတဲ့နံနဲ့ရပေါင်းဆက်ပြီးတော့လှုပ်ရှားနေတာသာဖြစ်ပြီးဒုက္ခရဲ့အစုအဝေးများသာဖြစ်တယ်လို့ဆင်ញင်သုံးသက်ပါလို့ရှင်းတဲ့ရှင်းအောင်လို့ရှင်းစရာတွေကအဲ့ဒါလို့ဆိုလာနောက်တစ်ခါရုပ်နဲ့နာနှစ်ခုဟာရုပ်ကိုအကြောင်းပြုပြီးတော့တဏ္ဍာရီဖြစ်ဖြစ်လာတာအဲ့ရုပ်နဲ့နာနှစ်ခုဟာပေါင်းစပ်ပြီးနေတော်လဲပဲရုပ်ထဲမှာလည်းနာရှိတာမဟုတ်ဘူးနာထဲမှာလည်းရုပ်ရှိတာမဟုတ်ဘူးတစ်ခုနဲ့တစ်ခုတုံညသဘောနော်တုံညသဘောဖြစ်နေပုံကိုဆက်လက်ပြီးတော့ရှင်းထားတာရှိတယ်နာသခုတော်ဇာရေဖတပစ္စမနာရူပတော်နောဥပိဏမန္တရာဆိုလိုတာကဘုန်းကြီးတို့တွေမျက်စိနှလုံးကိုဖွင့်ပြီးတော့အဆင်းအယုံလေးတစ်ခုမြင်လိုက်တယ်မြင်လိုက်တဲ့အခါမှာအသိစိတ်တွေပေါ်လာတယ်နော်သိတဲ့စိတ်တွေပေါ်လာတယ်အဆင်းဆိုတာပတ်သက်ပြီးတော့သိတာပေါ်လာအသိစိတ်တွေပေါ်လာအဲ့ဒီအသိစိတ်တွေဟာမျက်စိကထွက်လာတာလည်းမဟုတ်ဘူးအဆင်းအယုံကထွက်လာတာလည်းမဟုတ်ဘူးနှစ်ခုလုံးကပေါ်လာတာလည်းမဟုတ်ဘူးတကယ်တော့ဟေတုံပဋိစ္စပပ္ပဝန္တိသင်္ခတာအကြောင်းတရားကိုအကြောင်းတရားကြောင့်ဖြစ်ပေါ်လာတာသာဖြစ်ပြီးဥပမာဗာနဲ့တူတော့ဆိုရင်စီကိုတီးလိုက်တဲ့အခါမှာစီကိုတီးလိုက်တဲ့အခါမှာဒီအတန်ထွက်လာတယ်အဲ့ဒီအတန်ဟာစီထဲမှာရှိတာလည်းမဟုတ်ဘူးထုတ်ထဲမှာတီးတဲ့တုံမှာရှိတာလည်းမဟုတ်ဘူးအပြင်မှာရှိတာလည်းမဟုတ်ဘူးနှစ်ခုကြားမှာရှိတာလည်းမဟုတ်ဘူးတစ်ခုနဲ့တစ်ခုပေါင်းဆက်သွားတင်းဆိုတဲ့အကြောင်းတရားကြောင့်ဒီအတန်ဟာပြီးလာတာဖြစ်တယ်အဲ့တော့ဘယ်နေရာမှဒီယုတ်တိနန္တရားတွေဟာလည်းရှိနေတာမဟုတ်ဘူးဆိုတာကိုထေရှားအောင်ပေါ်ပြတာရုပ်ဆိုတာယုတ်ကြည်တသက်ကဘာမှမစွမ်းနိုင်ဘူးနာငါလဲနံတသက်ဘာမှစွမ်းရည်တတိမရှိဘူးနှစ်ခုပေါင်းလို့လှောက်ရှားတာရိုဘော့ဆိုတဲ့စက်ရုပ်ကလေးဟာနော်ဘက်ထရီနဲ့စက်ရုပ်နဲ့နှစ်ခုပေါင်းမှသူကလှောက်ရှားနိုင်တာတစ်ခုစီထားလိုက်လို့ရှိရင်ဘက်ထရီကလည်းသူကသူနေဒီတိုင်းပဲကျန်တဲ့ဟာတွေကလည်းသူကသူနေဒီတိုင်းပဲလှောက်ရှားနိုင်စင်မရှိကြထို့တူပဲရှုံးတဲ့နာဟာ နှစ်ခုပေါင်းစပ်မှလှုပ်ရှားလို့ရတယ်ဆိုရယ်ဒီသဘောတွေကြည့်ပြန်ဆိုရင်နှစ်ခုလုံးဟာအသေးပဲတစ်ခုစီခွဲထားလိုက်လို့ရှင်အသေးကဲသို့ဖြစ်နေတယ်ပေါ့နော်အဲ့ဒါကိုရူပန်နိတေသံနတကေနတေဇေနပုတိတုံသက်ကောတိနာမန်နိတေသံနာမလည်းပါဆွမ်းရတ္တိမဖြစ်ဘူးတဲ့ဘာလို့လို့ဆိုရင်နာငါမစားတတ်ဘူးတဲ့မတောက်တတ်ဘူးတဲ့စကားလည်းမပြောတတ်ဘူးဣရိယာပုတ်လှုပ်ရှားသွားလာမှုတွေမရှိဘူးရူပန်နိတေသံယုတ်တရားကလည်းပဲထုတ်တူပဲသူ့မှာဆွမ်းရတ္တိမရှိဘူးသူ့ဆွမ်းရတ္တိနဲ့သူမဖြစ်နိုင်ဘူးဘာကြောင့်လို့ဆိုရင်ယုတ်ဟာစားခြင်းနဲ့ဆိုတာလည်းမရှိဘူးတောက်ခြင်းနဲ့ဆိုတာလည်းမရှိဘူးစကားပြောခြင်းနဲ့ဆိုတာလည်းမရှိဘူးထိုင်ခြင်းနဲ့အိပ်ခြင်းနဲ့ဆိုတာလည်းမရှိဘူးတကယ်တော့နာမ်ကိုမှီပြုတ်ပြီးတော့ယုတ်ဖြစ်တယ်ယုတ်ကိုမှီပြုတ်ပြီးတော့နာမ်ဖြစ်တယ်နာမ်ကစားခြင်းနဲ့စကားပြောခြင်းနဲ့ထိုင်ခြင်းထားခြင်းနဲ့အဲ့တော့ယုတ်ကစားပေးရတယ်စကားပြောပေးရတယ်ဆိုတော့နှစ်ခုပေါင်းစပ်မှဖြစ်လာတဲ့ဆိုတဲ့သဘောကိုရှင်းပြတာပါတခုတည်းဆိုမဖြစ်နိုင်ဘူးအဲ့လိုရှင်းရှင်းလင်းလင်းမြင်အောင်အချိန်ချင်းအထက်ထက်အသိဉာဏ်နဲ့ဆင်ခြင်သုံးသပ်ကြည့်ရမယ်တဲ့အဲ့လိုဆင်ခြင်သုံးသပ်ပြီးဆိုတဲ့အခါကျတော့မှနာမရူပပရိစ္ဆေဒညာနာယောကိုပိုင်းခြားသိတဲ့ညာလေးဟာဒိဋ္ဌိဝိသုဒ္ဓိဆိုတာနိဗ္ဗာန်သွားဖို့ရာအတွက်ဒီလမ်းထဲကအရှုပ်တစ်ခုတော့ရှင်းသွားတယ်လို့သူဆိုလို့လည်းပေါ့နော်ယုံနာမမြင်မဲနဲ့နိဗ္ဗာန်ကိုသွားလို့မရဘူးတရားလုံးမြင်နေရင်နိဗ္ဗာန်နဲ့ क्वे နေဥမှာပဲဒါကြောင့်ဟိုတရားဆိုတဲ့အမြင်ကိုဖျောက်ပြီးနော်ယုံနာနှမျိုးသာရှိတယ်တရားဆိုတဲ့ဟာလုံးဝမရှိဘူးယုံနာနဲ့ပါကိုဟုတ်ဒီဟုတ်တိုင်းမှစွာသိမြင်တာဟာဒိဋ္ဌိဝိသုဒ္ဓိလို့ခေါ်တယ်အဲ့ဒီဒိဋ္ဌိဝိသုဒ္ဓိကိုပဲနာမရူပပရိစ္ဆေဒဉာဏ်လို့လည်းခေါ်တယ်။သင်္ခါရပရိစ္ဆေဒဉာဏ်လို့ခေါ်တယ်။နာမရူပဝဝဋ္ဌာဏဉာဏ်လို့လည်းခေါ်တယ်။ဒါကဉာဏ်တစ်မျိုးဖြစ်ပါတယ်။ဝိပဿနာစခန်းကိုတင့်မယ်ဆိုရင်ဒီဉာဏ်ကိုပထမဆုံးခိုင်မအောင်တိဆောက်ကြအောင်ဖြစ်တယ်။ဖောင်ဒေးရှင်းချတဲ့အနေနဲ့ဒါကိုသိချအောင်ခိုင်မအောင်ကြိုးစားအထောက်ကြအောင်ဖြစ်တယ်။အေးတတိယဝိသုဒ္ဓိအကြောင်းရှင်းပြလို့ပြီးသွားပြီဒုတိယအဆင့်ဖြစ်တဲ့ကင်္ခာဝိရဏဝိသုဒ္ဓိအကြောင်းနောက်ရက်ဒီမှာဆက်ပြီးတော့ရှင်းပြတရားချက်ခင်သီရောဇဉ်ပြိဋ္ဌပေါင်းတို့နိဗ္ဗာန်လမ်းကြောင်းမှုရောက်ဖို့ရအတွက်အဆင့်ခုနှစ်ဆင့်နဲ့ဖြတ်သန်းတာညာနဲ့ပတ်သက်တဲ့အဆင့်နဲ့ပဲ၅ဆင့်ရှိတယ်ပထမတစ်ဆင့်တော့နိဗ္ဗာန်သွားဖို့ရအတွက်တရဝါဆိုတဲ့အမြင်တစ်ခုကိုရှင်းပြလိုက်နိုင်ပြီ။တရဝါဆိုတဲ့အမြင်ကိုရှင်းပြီးယုံနံသာရှိတယ်ဆိုတဲ့အမြင်တစ်ခုရရှိခြင်းအပြင်နိဗ္ဗာန်နဲ့အတော်နီးလာတယ်လို့ဆိုကြရမှာဖြစ်တော့နိဗ္ဗာန်နဲ့နီးအောင်တို့တွေတွေဆက်လက်ကြိုးစားအထောက်ကြရမှာဖြစ်တယ်လို့ကိုယ်စီကိုယ်စီမှတ်သားနိုင်ပြီးကြိုးစားအထောက်နိုင်ကြပါစေကုန်သတည်
း။အာရုအာရုအာ
ရှိစေချာအရှင်ဖေယအ
ရှင်ဖေယ
ဘုရားရီတော်တို့သည
်ဘုရားရီတော်တို့သည်
ဓမ္မအတိညာဓမ
္မအတိညာ
ရာရှိမသာလင
်ရာရှိမသာလင
်နိဗ္ဗာန်ချမ်းသာကို
နိဗ္ဗာန်ချမ်းသာကို
မျက်မှောက်ပြုနိုင်ပါသောကြောင
့်မျက်မှောက်ပြုနိုင်ပါသောကြောင့
်ဓမ္မအတိညာ
ဓမ္မအတိညာ
ရာရှိစေရန
်ရာရှိစေရန
်ရှိတန်ကြလျက
်ရှိတန်ကြလျက်
ဓမ္မသဖြင
့်ဓမ္မသဖြင
့်ရှင်ရင်ကျင်းပါရှ
င်ကျင်းပါ
ပြုလုပ်ကြ၍
ပြုလုပ်ကြ၍
သမထဒါနာ
သမထဒါနာ
ဓမ္မဒါနာ
ဓမ္မဒါနာ
တရားလူတော်ကို
တရားလူတော်ကို
ပြုလုပ်ကြပါကုန်၏
ပြုလုပ်ကြပါကုန်၏
တရားတော်မြတ်ကို
တရားတော်မြတ်ကို
ယုတိလေးမြတ်စွာ
ယုတိလေးမြတ်စွာ
အမတ်သာသာ
အမတ်သာသာ
အာယုထားလျက်
အာယုထားလျက
်အားကြကြပါကုန်၏
အားကြကြပါကုန်၏ တ
ရားတော်မြတ်ကို
တရားတော်မြတ်ကို
တတ္တဝဝတ္ထု
တတ္တဝဝတ္ထု
အစူစူလို့ဖြင့
်အစူစူလို့ဖြင့်
ပူဇော်ကြပါကုန်၏
ပူဇော်ကြပါကု
န်၏ယနေ့ယခု
ယနေ့ယခု
အာထုပြုလို့ကြားရသော
အာထုပြုလို့ကြားရသော
ဤကောင်းမှု
ဤကောင်းမှု
ဤကုသိုလ်စုစုသည
်ဤကုသိုလ်စုစုသည
်နိဗ္ဗာန်ချမ်းသာ၏
ဘုရားရသာ၏
ကြောင်းထောက်ကံ
သောဘာ
ဖြစ်ပါစေသတည်
းဖြစ်ပါစေသတည်
းဤကောင်းမှု၏
ဤကောင်းမှု၏
ဘုဘာကကို
ဘုဘာကကို
အမိအဖာ
အမိအဖာ
ဘုအဖွာ
ဘုအဖွာ
ဆရာသမားမဆာ၏
ဆရာသမားမဆာ၏
ဝါသူကဝါသာ
ဝါသူကဝါသာ
လူနဲ့ပြမလ
ူနဲ့ပြမ
သတ္တဝါများတို့အား
သတ္တဝါများတို့အား
မြတ်မြတ
်မြတ်မြတ
်ဝိင္ဃပါကုန်၏
ဝိင္ဃပါကုန်၏
ကုသိုလ်အမြတ
်ကုသိုလ်အမြတ်
ကိုစီရကြကုန်သည်ဖြစ်၍
ကိုစီရကြကုန်သည်ဖြစ်၍
ကိုစိတ်နှဖျား
ကိုစိတ်နှဖျား
ချမ်းသာကြသည
်ချမ်းသာကြသည်
ဖြစ်ကြပါစေကုန်သတည
်းဖြစ်ကြပါစေကုန်သတည်းအာရုံကြကြသမျှအမြတ်အမြတ်အမြတ်ယူတော်သာဓုသာဓုသာဓုအာရုံ